ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်နဲ့နမ်တူမြို့နယ်တွေမှာ SSPP ခေါ်ရှမ်းပြည်တိုးတက်ရေးပါတီ PSLF TNLA ခေါ်ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးပူးပေါင်းတပ်တွေနဲ့ RCSS ခေါ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီတို့တိုက်ပွဲဖြစ်ပွားနေတာပါ။ကြောင်မဲမြို့နယ်ကတိုက်ပွဲတွေကြောင့်အရက်သားတချို့ထိခိုက်ဒေဆုံးခဲ့ရတယ်လို့ဒေသခံ400လောက်နေရစွန့်ခွာထွက်ပြေးနေရကြောင်းလဲဒုက္ခသည်တွေကိုဂူကြီးနေတဲ့အုံကန်ကြီးရွာကကြောင်းထိုင်ဆရာတော်ဦးစံတော်ဘာသာကမင်းကြားပါတယ်
တော်ဆန်တဝိုက်မှာတော့မနေ့က3ရက်ထက်တိုက်ပွဲဖြစ်နေရဒီကတော့ဆန်ရောခနာပြောတောင်ပလို့ရောအာပလောဝိုင်းရောဒီကကုန်းတာရောတိတ်ရောတန်သေးရောဒီမှာစစ်ပေးစီရှောင်းနေပြေးလာကြမှာပန်ကန်မှာတော့အများကြီးပဲရှိတယ်ခနာသွားကြည့်လိုက်တော့အနည်းဆုံး300လောက်ရှိတယ်အုံငါမှာတော့80လောက်ရှိတယ်ဒါတော့မှတချို့မပြေးနိုင်တဲ့ခါတွေဒါထဲမှာအဲပိတ်မိတဲ့ခါတွေအများကြီးရှိသေးတယ်ပလောဝိုင်းမှာဟိုပုံးနေကြလို့အိမ်ထဲမီးလောင်အေးမိတော်နဲ့တဲမှာလူနှစ်ယောက်တည်းရဲ့ဥက္ကဋ္ဌကပြောတယ်ကိုဝင်ဆောင်တယောက်တည်းရဲ့တေးယောက်ကအနည်းဆုံး3ယောက်ရှိတယ
်ကိုဗစ်ကရောဂါနဲ့ဆန္ဒပြပွဲတွေကြာတိုက်ပွဲဖြစ်ပွားရာကြေးရွာတွေကိုဒေသခံအကူအညီပေးရေးအဖွဲ့တွေတွားရောက်နိုင်တဲ့အခြေအနေမရှိသေးကြောင်းလဲကြောင်မဲမျိုးဇဝိတဒါနလူမှုကူညီရေးအသင်းကဦးတမောင်သိန်းကပြောပါတယ
်ဒီကနောက်ထပ်ဖြစ်ကြတော့ဒီကြောင်မဲမှာလည်းဆန္ဒတွေကြားနေကြတယ်အကောင့်ရင်းစင်တာလည်းရှိနေတယ်နောက်လည်းဝက်ဖြစ်တာလည်းလက်ဖက်ဖြစ်တဲ့တိုင်းလာလည်းလည်းကိုရီးယားဟိုပြော်ရဲထုတ်ခွက်မပြေးတာပေါ့နော်မပြေးတာဆိုတာလည်းဒီရေးကြီးကသူတို့ကဖြစ်တဲ့နေရာမှာအကုန်လုံးဘာလို့ကျင်းပါလိမ့်ကျင်းဆိုတော့အဲ့တော့မထွက်လာနိုင်ဘူးပေါ့တော်တော်ကြီး
ကြောင်မဲမျိုးနယ်အတွင်းဖြစ်တဲ့တိုက်ပွဲတွေဟာ RCSS နဲ့ SSPP TNLA ပူးပေါင်းတပ်အကြဖြစ်ပွားနေပြီးဒီနေ့နေကင်းပိုင်းမှာတော့ညီတက်နေကြောင်ဒေသခံတွေကပြောပါတယ်တချိန်တည်းမှာပဲနမ်တူမြို့နယ်အတွင်းမှာတော့ RCSS နဲ့ TNLA အကြတိုက်ပွဲဖြစ်ပွားနေတာကြောင့်ဒေသခံ300ကျော်လောက်တင်းရှောင်နေရကြောင်းနမ်တူမြို့ကစစ်ရှောင်တွေကိုကူညီနေတဲ့ဦးဆိုင်ပညာကပြောပါတယ
်နမ်တူမြို့ရဲ့ပြည်ပိုင်ကျောင်းမှာ24ရက်နေ့ကရောက်တာလေဒီငုံစုကတက်ကိုစုကြားကနေ25မကသုံးပြီးလေ55ပေါ့နော်အခုဒီနေ့ရောက်တာနမ်တောင်ကုန်းကျေးရွာကအားလုံးဒီငုံစုကတလေးစုသာမစ်စီဦးမာကသုံးတယ်အားလုံးငါးရစ်ရှိပေါ့နောက်ပြီးတော့ကျွန်တော်ဟိုအဲမာသာကြီးရောပုစုပုစုကြမှာကယူနေရပြောလို့ပြန်ရောက်တယ်ဆိုပြောတယ်ဒီအားလုံးသိနေတာပြောလို့ပြောတာ
နမ်တူမျိုးနယ်အတွင်းမှာလက်ရှိမှာလည်းတိုက်ပွဲဖြစ်ပွားနေပြီးပောက်ကွဲသံတွေကိုနမ်တူမျိုးပေါ်ကကြားနေရကြောင်းပြောပါတယ်။ဒီလ9ရက်နေ့လောက်ကလည်းဒီဘောမျိုးနယ်အတွင်းမှာ RCSS တပ်ဖွဲ့ကိုတမ်ရော်ကတရင်9ရင်းလောက်နဲ့ပူးပေါင်းတိုက်ခိုက်ခဲ့ကြောင်း RCSS ကသတင်းထုတ်ပြန်ခဲ့ပါတယ်။RCSS နဲ့ SSPP TNLA ပူးပေါင်းတပ်တွေအကြားမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလနဲ့ဒီနှစ်ဇန်နဝါရီလတွေကလည်းကြောင်မဲနဲ့နမ်တူမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့ပြီးထောင်ထဲချတဲ့စစ်ရှောင်တွေနေရာစွန့်ခွာခဲ့ရဘူးပါတဲ့။ညီချင်းရေးဆွေးနွေးမှုတွေနဲ့ COVID ကရောဂါထိန်းချုပ်ရေးအတွက်ဆိုပြီးတမ်ရော်ကဒီလကုန်အထိနိုင်ငံအဝိုင်းတစ်ဖက်သက်အပြည့်ရထားချိန်မှာပဲတိုင်းသားဒေသတချို့မှာတိုက်ပွဲတွေဖြစ်ပွားနေတာလည်းဖြစ်ပါတဲ့။